မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းလောက်ကရခိုင်ပြည်နယ်တန်တွဲမြို့၄စိတ်ကိုရောက်ရှိလာခဲ့ပါတယ်။အဲ့ဒီမှာရခိုင်တိုင်းရင်းသားဒေသခံ200ကျော်လောက်က၄စိတ်မှာလာရောက်ကြိုဆိုခဲ့ကြတာကိုတွေ့ရပါတယ်ခင်ဗျ။တန်တွဲမြို့မှာဆိုရင်ရဲတပ်ဖွဲ့လုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်ချထားတာကိုတွေ့ရပါတယ်။လမ်းတောင်တွေမှာရဲတပ်ဖွဲ့ဝင်တွေကိုတွေ့ရပါတယ်။ဒေါန်ဆန်းစုကြည်ဟာတန်တွဲမြို့၄စိတ်ကနေတခါတည်း၃နာရီလောက်ဝေးတဲ့တောင်ကုန်းမြို့ကိုရောက်ရှိလာပါတော့တယ်။ဒေသခံ1000ကျော်လောက်တက်ရောက်တဲ့ပွဲမှာဒေါန်ဆန်းစုကြည်ကတန်တွဲကနေတောင်ကုတ်ကိုလာတဲ့ခီးလန်းကျန်းတဲ့အကြောင်းအခုလို့ပြောပါတယ်
။ကျမအခုဒီနေ့တန်တွဲကနေပြဒီဘက်ကိုလာခဲ့တဲ့အခါကျတော့အရင်ကနေမတူအောင်ပေါ့နော်လက်တွေတော့ဖောက်ထားတာတွေ့ရပါတယ်။ဒါပေမဲ့လေလက်တွေကဖောက်တာဖောက်သွားတယ်ပိတ်ပြီးတော့မကောင်းဘူးလို့ကျမအမှန်တိုင်းပြောရမှာပဲ။ကျမကားထဲမှာလာခဲ့ရတာတခါလေမြင်းစီရတာလေဆိုးတယ်ခုံသွားခုံသွားနေဒလားတော့ပဲ။အဲ့တော့ကျမစဉ်းစားကြည့်တယ်လမ်းဖောက်မယ်ဆိုရင်ဘာပဲလုပ်လို့လုံးမယ်ဆိုလို့ရှင်အစင်ကအမြင့်ဆုံးလုံးတင်တယ်လို့ကျမဒီလိုပဲယူဆတယ်လုံးမှာတော့ကောင်းကောင်းလုပ်ရပေါ့ကျမတို့ရဲ့နိုင်ငံရဲ့ဖွံ့ဖြိုးရေးလည်းဒီလိုပါပဲအထူးသဖြင့်ရခိုင်ဘက်မှာဆိုလို့ရှင်ဖွံ့ဖြိုးရေးနည်းတယ်ဆိုတော့ကျမသတိပြုမိပါတယ်လမ်းကနေပြီးတော့ရွာလေးတွေကိုဖြတ်လာတဲ့အခါကျတော့ဖွံ့ဖြိုးမှုကနည်းနေတယ်ဆိုတော့ကျမတွေ့ခဲ့ရပါတယ
်ရခိုင်ပြည်နယ်ဟာပြည်နယ်တွေထဲမှာအစင်းရဲဆုံးပြည်နယ်တစ်ခုဖြစ်တယ်လို့ပြောကြပါတယ်။ဒေါန်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်စင်းရဲနေကြောင်းနဲ့အလုတ်ကန်အခွင့်အလမ်းရှားပါးနေကြောင်းစင်းရဲချမ်းသာကွာဟမှုကြီးမားနေတဲ့အကြောင်းကိုလည်းထည့်သွင်းပြောခဲ့တာတွေ့ရပါတယ်ခင်ဗျာ
။ဒီကျမသတိထားမိတာတော့ကျမရခိုင်မှာဆိုလို့ရှိရင်နိုင်သားရမှာသွားပြတဲ့အခါတနေ့သွားပါလေ။သွားတဲ့အဲ့ဒီမှာနိုင်သားရမှာလာပြီးတော့အလုတ်လုံနေတဲ့အမျိုးသမီးလေးတွေရဲ့တဲခိုတဲ့နေရာပေါ့နော်အဆောင်ကိုကျမသွားပြီးတော့လဲပါတယ်လဲတော့အဲ့ဒီအဆောင်မှာရခိုင်မျိုးသမီးလေးတွေတော်တော်များများတွေ့ခဲ့တယ်တော့ကျမမေးတယ်ဘာဖြစ်လို့ဒီလောက်အဝေးကြီးလာပြီးတော့ရန်ကုန်မှာလာပြီးအလုရှာတယ်လို့တချို့ကအလုမရသေးဘူးစောင့်နေပြီးတော့သူတို့ပြောတယ်အိမ်မှာအလုမရှိလို့တဲ့ကျမတို့ရခိုင်ဘက်မှာအလုမရလို့ရန်ကုန်ထိလာပြီးတော့အလုရှာရပါတယ်ဆိုတော့ဒါကျမတို့ရဲ့ပြည်တော်စုကြီးဟာဘလောက်တုံးတက်ဖို့လိုနေလဲဆိုကြတာပါကျမတို့နိုင်ငံသူနိုင်ငံသားများဟာကျမတို့နိုင်ငံသူနိုင်ငံသားများဟာကိုယ့်ရဲ့ရည်ရွယ်ကိုမပစ်ပွားဘဲနဲ့အလုံးရရှိရေးဆိုတာဟာလောအပ်ချက်တစ်ခုဖြစ်နေပါတယ်။ကိုယ့်မိဘများကိုယ့်ရဲ့ရည်ရွယ်မှာကိုယ်မနေနိုင်တဲ့အဖြစ်ဆိုတာဟာအင်မတားမှအောက်ကျနောက်ကျဖြစ်ရပါတယ်
။ဒါအပြင်ဒေါန်ဆန်းစုကြည်ကပြည်သူတွေနေနဲ့မဲပေးပြီးတော့ရွေးကောက်ပွဲကနေတဆင့်မဲပေးပြီးတော့အစိုးရတွေကိုရွေးချယ်ခွင့်ရှိတာဟာအစိုးရတွေအတွက်ရောပြည်သူတွေအတွက်ရောကောင်းတဲ့အကြောင်းကိုလည်းအခုလို့ပြောပါတယ
်အစိုးရအပြောင်းလဲဆိုတော့ကောင်းပါတယ်ပြည်သူအတွက်လည်းကောင်းတယ်အစိုးရအတွက်လည်းကောင်းတယ်ပြည်သူအတွက်ကောင်းတယ်ဆိုတော့ဘာလဲဆိုတော့ပြည်သူတွေဟာအစိုးရတွေကိုပြောင်းပိုင်ပြီးရှိတဲ့အခါကျတော့အစိုးရတွေကပြည်သူကိုလေးစားပြည်သူချမ်းသာအောင်လို့ကြိုးစားပေးရတယ်ပြည်သူအတွက်အကျိုးမပြုနိုင်တဲ့အစိုးရများဟာနောက်ရွေးကောက်ပွဲမှာပြောက်မှာပဲဆိုတော့သိနေတဲ့အခါကျတော့သူတို့စိတ်ထဲမှာကိုယ့်အတွက်ပဲစဉ်းစားလို့မရတော့ဘူးတိုင်းပြည်ပြည်သားတွေပဲစဉ်းစားရမယ်ဆိုတာကိုနားလည်ပ
ါဒါအပြင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနေနဲ့ဘာပေးမယ်ညာပေးမယ်ဆိုပြီးတော့မဲဆက်စည်းရုံးသွားမှာမဟုတ်ကြောင်းနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်သာအနိုင်ရခဲ့မယ်ဆိုရင်ပြည်သူတွေအတွက်ခွင့်အလန်းရှာဖွေပေးသွားမှာဖြစ်ကြောင်းအဲ့ဒီအခွင့်အလန်းကိုရယူပြီးတော့မှပြည်သူတွေနဲ့အလုပ်လုပ်ပြီးတော့တိုးတက်မှုကိုရှာမှာဖြစ်ကြောင်းလည်းပြောပါတယ
်ကျမတို့ဘယ်တော့မှဟိုဟာပေးမယ်ဒီဟာပေးမယ်ဆိုပြီးပြောပြတော့မစည်းရုံးပါဘူးဝက်ကလေးတွေလည်းမပေးဘူးချက်ကလေးတွေလည်းမပေးဘူးဆိုင်လည်းမပေးဘူးဆိုလာပြားလည်းမပေးဘူးဒါရင်ကျမတို့ဆက်ဝင်သွားကျမတို့ဟာပြည်သူလူထုကိုဘာပေးခြင်းလဲဆိုတော့သိခါရှိရှိနဲ့ပုဂ္ဂိုလ်ဘဝမှာရပ်တည်နိုင်တဲ့အခွင့်အရေးတွေကျမတို့ပေးခြင်းတယ်အဲ့အခွင့်အရေးတွေပါကျမတို့ပြည်သူကကိုယ့်ဘာကိုယ်ကိုလိုချင်တဲ့ကက်ကလေးတွေဆိုင်တွေဝယ်နိုင်တဲ့စင်တာရောက်နိုင်မယ်လို့ကျမတို့ဒီလိုပဲမျှော်တော့ပါတယ်
ဒေါန်ဆန်းစုကြည်ရဲ့မဲဆွဲစီယုံဟောပြောပွဲဟာညနေ9နာရီလောက်မှာပြီးဆုံးသွားပြီးတော့ဒေါန်ဆန်းစုကြည်ဟာတန်တွဲမြို့မှာညရဲ့ပြီးမနေ့ပြန်တန်တွဲမြို့မှာဆက်လက်ဟောပြောမှာဖြစ်ပါတယ်ခင်ဗျာ